ပါကစ္စတန်နိုင်ငံကိုဝင်ပြီးတော့အယ်ခါဒါခေါင်းဆောင်အိုဆာမာ ဘင်လာဒင်ကိုစီးနင်းတုတ်တင်တဲ့ကိစ္စအတွက်အမေရိကန်နိုင်ငံကိုပါကစ္စတန်လွှတ်တော်ကရှုံချလိုက်ပါတယ်။အဲဒီစစ်စင်းနဲ့ပတ်သက်တဲ့ဓာတ်ပုံတွေဗီဒီယိုတွေကိုအမေရိကန်နိုင်ငံကအဖွဲ့အစည်းတချို့ကလည်းတောင်းဆိုနေကြတာပါ။တောက်ကြနေကလုတ်ခဲ့တဲ့ပါကစ္စတန်လွှတ်တော်နဲ့မျိုးသားစုံကြီးအစည်းအဝေးမှာမျိုးသားထောက်လှမ်းရေးအဖွဲ့အကြီးကဲနဲ့ထိတ်တန့်စစ်ခေါင်းဆောင်တွေကဒီဥပဒေဖိုးပြုအဖွဲ့တွေကမေးခွန်းတွေထုတ်ခဲ့ပါတယ်။ဒကာပိတ်အစည်းအဝေးအပြီးမှာလွတ်လပ်တဲ့ကော်မရှင်တစ်ခုဖွဲ့ပြီးတော့အဲ့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ကြပါတယ်။အမေရိကန်နိုင်ငံကဥပဒေဆိုင်ရာစောင့်ကြည့်လေ့လာရေး Judicial Watch အဖွဲ့ကတရုတ်လက်ခွင့်ဆိုင်ရာဥပဒေအရဘင်လာဒင်စစ်စင်ရေးနဲ့ဆိုင်တဲ့ဓာတ်ပုံတွေကိုထုတ်ပေးဖို့တောက်ကြနေကဥပဒေကြောင်းအရအမှုဖွင့်ပြီးတော့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ပယ်ဒဂွန်စစ်တမ်းနာချုပ်ကတောင်းဆိုတဲ့အတိုင်းရက်20အတွင်းမှာထုတ်ပေးနိုင်မှာတော့မဟုတ်ဘူးလို့တုံ့ပြန်ပါတယ်။ဒီတော်တွေစစ်စင်ရင်းနဲ့ပတ်သက်တဲ့ဓာတ်ပုံတွေကိုထုတ်ပေးဖို့မလိုအပ်ဘူးဆိုပြီးတော့လည်းကာကွယ်ရေးဝန်ကြီးဌာနက AP သတင်းကိုပြောဆိုတာရှိပါတယ်။အမေရိကန်စန့်ကျင်မှုတွေထပ်ပြီးတော့ဖြစ်မလာနိုင်အောင်ဘင်လာဒင်ကိုတုတ်တင်တဲ့စစ်စင်ရင်းကဓာတ်ပုံတွေကိုထုတ်ပြန်မှာမဟုတ်ဘူးလို့သမ္မတဥဘာမကလည်းပြီးခဲ့တဲ့အပတ်ထဲမှာပြောထားတာရှိပါတယ်။ဘင်လာဒင်ပေါ်အောင်နေတဲ့နေရာကပိုင်ရှင်မဲ့ဓာတ်ပုံတွေကိုတွေ့ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကတောက်ကြနေတော့ကပြောပါတယ်။အဲ့ဒီဓာတ်ပုံတွေကိုဘင်လာဒင်ကြည့်ခဲ့ရသလားဆိုတော့ကတော့ဘယ်သူမှအတည်မပြုပါဘူး။